ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအရှေ့ပိုင်းကတရားစတဲ့တူပေါ်ရေးလုပ်ငန်းတစ်ခုကို CODC ဖွလို့ခေါ်တဲ့လက်နက်ကင်ဖွဲ့ရဲ့တက်ခတ်မှုကြောင့်တရုတ်နိုင်ငံသား2ဦးသေဆုံးပြီးအများအပြားပြင်းမေးဆွဲဖမ်းဆီးခံရတဲ့အကြောင်းစစ်တပ်ပြောခွင့်ရကကြာတာပြင်းနေမှာပြောလိုက်ပါတယ်ဒီသက္ကံအရက်ဖက်အဖွဲ့ခေါင်းဆောင်တယောက်ကလည်းသေဆုံးမှုနဲ့ပတ်သက်လို့အတည်ပြုခဲ့ပြီးနောက်ထပ်တရုတ်နိုင်ငံသား၈ယောက်ပျောက်ဆုံးနေတယ်လို့ပြောပါရယ်တရုတ်နိုင်ငံသားတွေရွှေတူပေါ်ရေးလုပ်ငန်းတွေလောက်ကနေတဲ့အချီပြင်းတဲ့ဂျူကူးဒေသကဗိုလ်ထုံးတွေတက်ခတ်မှုဟာဒေသတွင်းမှာအခြေစိုက်လှုပ်ရှားနေတဲ့ကွန်ဂိုနိုင်ငံဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ CODECO လက်နက်ကင်အဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းသူကပြောပါရယ်ဂျူကူးဒေသမှာအစိုးရစကန်တခုအပြင်တရုတ်နိုင်ငံသားတွေရဲ့စကန်တခုလည်းတက်ခတ်ခံရပြီးနှုတ်ဦးသေးအများအပြားဖက်စီခံရတဲ့အကြောင်းဒေသခံစစ်တပ်ပြောခွင့်ရရှိဂျူးစ်ကိုကူကပ်ပြီးရိုက်တာသတင်းကဖော်ပြခဲ့တာပါတက်ခတ်မှုကျွလွန်ကြောင်းဆွဆွဲထားတဲ့ CODECO အဖွဲ့နဲ့ခေရှာဆောင်မျိုးတော်ကတရုတ်တန်ရုံတို့ကတော့လက်တလုံးတုံ့ပြန်ပြောဆိုတာမရှိသေးပါဘူးဂျူကူးဒေသမှာ2019ခုနှစ်ကစလို့ CODECO ဖွဲ့ရဲ့အချင်းချင်းတက်ခတ်မှုတွေကြောင့်အရက်သားရာချီတည်ဆုံးခဲ့ရပြီးထောင်နဲ့ချီနေရက်စွန့်ခွာထွက်ပြေးနေရတဲ့အကြောင်းလဲကုလသမဂ္ဂကပြောဆိုထားတာပါဂျူကူးဒေသကနေရက်စွန့်ခွာထွက်ပြေးနေရတဲ့အရက်သားတွေကိုပြီးခဲ့တဲ့တနင်္ဂနွေညတုန်းကတက်ခတ်ခံရမှုကြောင့်လူ10လောက်တည်ဆုံးပြီးတက်ခတ်မှုကလည်း CODECO ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့အစိုးရကဆွဆွဲပြောဆိုထားပါတယ်